ပြီးခဲ့တဲ့ရက်ပိုင်းတုန်းကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့လူသေးချေထိခိုက်ဒဏ်ရာရရှိခဲ့ကြတဲ့မင်းများမြို့နယ်ပန်းမြောင်းကျေးရွာကရွာသူရွာသားတွေကစိုးရိမ်ကြောက်လန့်စိတ်ဖြစ်လာလို့ရွာသားတစ်ဝက်လောက်နေအိမ်ကနေစွန့်ခွာပြီးစစ်ပေးရှောင်နေကြရပါတယ်။စာတင်ကြောင်းတွေနဲ့ဆေးရုံတွေပိတ်ထားရတဲ့အခြေအနေမှာလည်းရှိနေတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကပန်းမြောင်းကျေးရွာမှာလက်နက်ကြီးကြီးပောက်ကွဲမှုကြောင့်ကလေးငယ်3ဦးသေဆုံးပြီးတော့ဒဏ်ရာရသူ3ဦးကိုတော့ဆေးရုံတင်ထားသေးပဲလို့ဒေသခံတွေကပြောပါတယ်။အသေးစိတ်ကိုတော့ VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါမင်းပြမြို့နယ်ပန်းမြောင်းရွာမှာလက်နက်ကြီးကြီးကြားရောက်ခဲ့ပြီးရောင်းရက်လူကြီးထက်ဝက်လောက်နေရဆွတ်ခွာထွက်ပြေးနေရတယ်လို့ကိုယ်တိုင်ကွင်းစင်းကြည့်ရှုခဲ့တဲ့ဒီနယ်လှုပ်တော်ကုစလေဦးလှအောင်သိန်းကပြောပါတယ
်အဲ့ဒီပန်းမြောင်းရွာကအစ်ကိုတောင်ကျော်လာပဲရှိအဲ့ဒီကတော့နီးပေါင်းတော့ဟိုဘင်းလဲဟိုဒီကအဲ့ဒီအန်ဒီတော့ဟိုတော့ဆောင်းကြီးတော့လာတယ်တော့အများကြီးရှိတယ်အချက်ဆိုရင်ဘတ်တုံးမျိုးတွေပြရတော့ကြားတဲ့သူတွေရှိတယ်ကျွန်တော်တို့မင်းသားသွားတဲ့ဒီမှာတော့ရွာရဲ့ဆက်ဝက်လောက်တော့ဆောင်ခတ်သွားတယ်ကြားတယ်ဆိုပြီးတော့ပြောတယ်
ပန်းမြောင်းရွာသားဆောင်ကြီးဟာမင်းပြမြောက်ဦးနဲ့ပေါက်သောမြို့တွေမှာစစ်ဆောင်သိမ်းနေရကြောင်းဒေသခံတွေကပြောပါတယ်။လက်ရှိပန်းမြောင်းရွာမှာစာရင်ကြောင်းနဲ့စည်ယုံကစားပိတ်ထားရတယ်လို့ဦးလှသိမ်းအောင်ကဆက်ပြောပါတယ်
။ကျောင်းတွေထဲပိတ်ထားတယ်၊စစ်ခဲလေးဟိုတင်းနေစည်ယုံလေးပိတ်ထားတယ်လို့ပြောတယ်။အဲဒီကဆရာကမှတ်မှတ်တွေကိုခေါ်ပြီးတော့ပြောတယ်ကြားတယ်ပြောတယ်မင်းက။
ပန်းမြောင်းရွာဟာစိုက်နယ်စစ်ရွာကြီးဖြစ်ပြီးအင်္ကျီ1500ကျော်ရှိပြီးတော့လူကြီး9000ကျော်လောက်နေထိုင်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကပန်းမြောင်းကျေးရွာပေါ်မှာလက်နက်ကြီးကြီးကြားရပောက်ကွဲခဲ့ပြီးကျောင်းနေရွယ်ကလေး3ဦးသေဆုံးခဲ့တယ်လို့လူကြီး4ဦးသေခိုက်တန်ရာရရှိခဲ့ပါတယ်။တန်ရာရရှိသူအထက်က3ဦးဟာစိတ်ယုံတင်ထားရတယ်လို့ဒေသခံရွာသားတို့ကပြောပါတယ
်။လက်နက်ကြီးကြီးနဲ့လည်းဆီကနေကြတယ်ပါ။ယောက်ကနောက်မှာယောက်ကစစ်ပြေမှာစစ်ပြေကတယောက်ကဒီနေ့ operation လုပ်ရတယ
်။လက်နက်ကြီးကြားရပောက်ကွဲမှုဟာမြန်မာစစ်တပ်ကနေပြစ်ဆတ်တာလို့ဒေသခံရွာသားတွေကပြောဆိုနေပေမဲ့မြန်မာစစ်တပ်ဘက်ကတော့အေးရခိုင်လက်နက်ကန်ဖွဲ့တွေရွာတွင်ကိုပြစ်ခတ်တာလို့ဆွတ်ဆွဲထားပါတယ်။ဒါကိုရခိုင်လက်နက်ကန်ဖွဲ့ကညှင်းဆူထားပါတယ်။မင်းပြမြို့နယ်တွင်မှာမြန်မာစစ်တပ်နဲ့အေးဖွဲ့တို့ဒီလတွင်စိုက်ပွဲတွေဖြစ်ပွားနေမှုများပြားနေသလိုထောင်ကြီးတဲ့စစ်ပေးဆောင်ရွာသားတွေဟာဒုက္ခတွေစကန်ကူးကူးမှရှိနေကြတယ်လို့တင်ဟကန်လက်ရဂျီတာဖွဲ့ဥက္ကဋ္ဌကိုအန်ဒါကြီးကပြောပါတယ
်။စစ်ဆောင်ရွာကျော်လေးအင်ဂျင်ကလည်းတချို့ကလည်းပြန်လို့မရတဲ့လူတွေကတော့မပြန်ဘူးကို။ဒီစစ်ဆောင်ရွာမင်းပြမြို့ပေါ်ရဲ့ပြီးလို့ရှိရင်မင်းပြနေအကုန်လုံးစခန်းကိုယ်ကိုရှိပါတယ်အရင်ကတော့1000ကျော်ရှိတယ်ကောအခုကတော့အကုန်လုံးပေါင်းလို့1000ပတ်ဝန်းကျင်တော့ပဲကျန်တော့တယ်စားတော့နေတယ်ဆီကတော့ဒုက္ခတွေဆိုတဲ့အကောင်းကောင်းမှနေရတဲ့ဆိုပြည်ရင်းပြပအလူရှင်ကထောက်ပံ့နေတာလေအဲစားရတော့တော့တိတ်အစီအစဉ်မျိုးကိုပြလိုက်တာအဖွဲ့သတ်ပံ့ပေးနေပါလေဗျာသူရောထောက်ပံ့မှုမရှိဘူးည
ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့ကြားဗုဒ္ဓတောင်ရတိတောင်ကြောက်တော်မြောက်ဦးမင်းပြမြို့နယ်အတွင်းမှာစီရေးသိမ်းမှနေဆဲဖြစ်ပါတယ်။ဒီစီရေးပြည်ပကဖြစ်စဉ်တွင်ဒေသခံရွာသား6000လောက်စစ်ဘေးသိမ်းရှောင်နေရတယ်လို့လဲရခိုင်လူမှုဖွဲ့စည်းတွေကနေစည်ရင်ပြုစုထားပါတယ်ခင်ဗျာ။